နိုင်ငံလုံးကဆန္ဒပြပြည်သူတွေကိုအကြမ်းဖက်တဲ့နည်းနဲ့ပြစ်ခတ်ဖြိုခွင်းနေတဲ့ဆွေချွေကောင်စီဟာရက်ကွက်နဲ့ကြီးရွာအုပ်ချုပ်ရေးအဖွဲ့တွေကိုဒီအပိုင်းအတွက်အများဆုံးဖွဲ့စည်းနိုင်ဖို့ဆိုင်းပြနေပါတယ်။ရန်ကုန်ကရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တိဆုံးမှုတွေရှိလာပြီးတဲ့နောက်အုပ်ချုပ်ရေးယင်းနေရာခိုင်မာဖို့အတွက်ဆွေချွေကောင်စီကနေပြီးတော့အောက်ခြေပိုင်းမှာအုပ်ချုပ်ရေးအဖွဲ့အစဉ်စဉ်ကိုဖွဲ့နိုင်ဖို့ကြိုးပမ်းလာတာဖြစ်ပါတယ်။ဒါဟာစစ်ကောင်စီဘက်ကသူတို့ရဲ့ယူရွေးနေတဲ့အုပ်ချုပ်ရေးကိုခိုင်မာအောင်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ဒါကိုအချိန်မီမတားဆီးနိုင်တော့ CDM လုပ်နေတဲ့ဝန်ထမ်းတွေလုံခြုံရေးစိုးရင်ရတာရရတီငိန်တာကိုပျက်စီးနိုင်တဲ့ဒီအေဇင်စစ်တာပါဝင်အမှုဆင်ပြီးတော့ထောင်သွင်းအချင်းချတာတွေအထိဖြစ်လာနိုင်တဲ့အကြောင်းရန်ကုန်တိုင်းလွတ်တော်ကစားပြုကော်မတီရဲ့ပြောခွင့်ရဥပပဦးက VOA ကိုပြောပါတယ
်။နော်တကယ်သူတို့အုပ်ချုပ်ရေးကဒီနှစ်လလုံးပြက်နေတာလေ။ဒီတမန်နဲ့ရင်းတစ်ချီလုံးအုပ်ထားလို့ရတယ်ဖြစ်တဲ့ကိစ္စမှမဟုတ်တာဗျာနော်တလား။ဆက်ခါကျတော့ခုနပြောသူအုပ်ချုပ်ရေးပိုင်းကတော့စပြီးတည်ဆောက်ဖို့တော့တာ။ဒီဥစ္စာကိုကျွန်တော်လက်ခံလို့မရပါဘူး။ဒါကြောင့်ကျွန်တော်ပါအဖအဖဖွဲ့စည်းထားတာလည်းရှိတယ်။ပါအဖအဖကဒီကိစ္စကိုတာဝန်ယူပြီးဖြေရှင်းသွားမှာဖြစ်ပါ
ပြပိဖွဲ့စည်းနေတာကလူနေနေတဲ့နေရာတွေမှာဖြစ်နိုင်ပေမဲ့လူသိပ်သီးတဲ့ကြေးရွာရက်ကွက်တွေမှာတော့စစ်ကောင်စီရဲ့အုပ်ချုပ်ရေးဟာအရာရောက်မှာမဟုတ်ဘူးလို့သူကပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီကရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ထမ်းဆောင်တဲ့ကာလပြည့်သွားပြီဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလထဲမှာကြီးညာချက်တွေထုတ်ပြန်ပြီးတော့တာဝန်ကနေပြီးရနာခဲ့ပါတယ်။လစ်လပ်သွားတဲ့နေရာတွေမှာအစားထိုးလိုက်တဲ့သူတွေကိုလည်းချက်ချင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကရွေးချယ်ထားတဲ့အုပ်ချုပ်ရေးမှုတွေကိုအလိုမရှိကြောင်းထုတ်ဖော်တဲ့ဆန္ဒပြပွဲတွေလည်းနေရာအနှံ့မှာဖြစ်နေတာပါ။စနားပြဝရီကိုဖြိုခွင်းနေတဲ့လုံခြုံရေးတပ်ဖွဲ့တချို့ဟာဒီရက်ပိုင်းမှာရက်ကွက်အုပ်ချုပ်ရေးမှုရုံးအစည်းအဝေးတွေအတွက်လုံခြုံရေးယူပေးတာတွေရှိနေပါတယ်။လှိုင်တန်နှစ်ရက်ကွက်ရဲ့အောင်မြေပရိဒတ်သင်ဥက္ကဋ္ဌဦးမင်းမနိုင်ကသူ့ရဲ့ပတ်ဝန်းကျင်အခြေအနေကိုခုလိုပြောပြပါတယ
်။မနေ့ကတရက်ကွက်အုပ်ချုပ်ရေးမှုရုံးမှာအစည်းအဝေးလုပ်နေတယ်ဆိုတော့တက်ကအခုလက်ရှိကျွန်တော်အခုဖြတ်လာတဲ့အချိန်မှာတော့ရုံးထဲမှာသူတို့မီတင်ထားနေတယ်လမ်းပေါ်မှာကင်းနေချလာတယ်ကျွန်တော်စောနာအိမ်သာဖြတ်လာ။ဒီလက်ရှိအခုအုပ်ချုပ်ရေးမှုသဘောကျလား။ကျတယ်ဆိုဆက်လို့မကြောက်ဘူးဆိုလို့ချင်းယာယီမန်တစ်ပိုင်းကိုရောက်သေးထွက်ပြီးတော့ဟိုသူတို့ထောက်ခံပါဗျာ။ထောက်ခံတယ်လို့တက်ကတင်မယ်ပေါ့။လုံးနေမြန်ဦးပြန်ခွင့်နိုင်မှုလုံးမလို့ပြောတာပဲ
။ရောင်တိုင်းထဲမှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးဥပဒေအောက်မှာရှိနေတယ်လို့စစ်ဝင်နေတဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှာရှိနေတဲ့အကြောင်းလဲနိုင်ငံတကာဖွဲ့စည်းတွေကသူတို့ရဲ့စိုးရိမ်မှုတွေကိုဒီအပိုင်းအတွင်းကြီးညာချက်တွေထုတ်ပြန်ထားပါတယ်။